Welcome to the Voice of America in Burmese.
ဝါရှင်တန်နဲ့ရိုဗျူဝေနေရိကန်တိုင်ကနေ2020ခုနှစ်အောက်တိုဘာလ16ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံနှုန်းမျက်နှာ6နာရီကနေ9နာရီထိလိုင်းသမီးတွေနဆက်လေးလေးစံနဲ့50တက်တိုင်းလာမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်ယောတပ်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကျင်းပပြီးစီခဲ့တဲ့အမေရိကန်သမ္မတရွေးကောက် နဲ့မှပြသခဲ့ပါတယ်။ဒါပေမဲ့သူရှုံးနိုင်ကြောင်းတော့တရားဝင်ထုတ်မပြောသေးပါဘူး။အခုလိုမဲအသာကြီးမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်ထားမပြပဲပြောဆိုမှုတွေသမ္မတထရန့်ကတွစ်တာမှာဇက်တက်ရင်းနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတဲမှာမစ္စတာဘိုင်ဒန်ကိုရည်စွပြီးသူနိုင်တော့တာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။ဒီမိုကရက်တစ်ပါတီကပြန်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာ January 20ရက်နေ့မှာကျင်းသစ္စာကျင်းဆိုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တဲ့ပို့ပြီးရနေကြောင်း American သတင်းဌာနကြီးအားလုံးကသတင်းတစ်ပတ်ကျော်ပြောဆိုနေပေမဲ့ Republican သမ္မတကတော့သူရှုံးနိုင်ကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူးသမ္မတဖြစ်ဖို့အတွက်ဒီနယ်လူရည်လက်ရွေးချယ်တဲ့ကိုယ်စားလှယ်နဲ့938မဲမှာထောက်ဝကျော်ဖြစ်တဲ့မဲ290ရဖို့လိုအပ်တာဖြစ်ပါတယ်။အမေရိကန်နိုင်ငံတလောကမဲယုံတာဝန်ခံအများရှိတွေကတော့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေကြဲကြဲတက်မြက်ဖြစ်ပေါ်ခဲ့တဲ့အထောက်အထားတစုံတရာမရှိဘူးလို့ VOA ပါဝင်သတင်းမီဒီယာတွေကပြောပါတယ်။မစ္စတာဘိုင်ဒန်ကတော့အစိုးရတစ်ဖွဲ့ဖို့အတွက်သူ့အကြံပေးတွေနဲ့တွေ့ဆုံနေတာဖြစ်ပြီးသူ့အစိုးရအဖွဲ့မှာပါမဲ့သူတွေကိုအမိတန်တွင်းဖို့အတွက်စီစဉ်နေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့John Hopkins တက္ကသိုလ်စစ်တမ်းအရတနင်္လာနေ့မှာကမ္ဘာတလွားဒီရောဂါကူးစက်ခံရသူ54တန်းကျော်ရှိသွားပြီဖြစ်ပါတယ်။ American, India နဲ့ Brazil နိုင်ငံတွေမှာကူးစက်မှုအများဆုံးပါ။ American မှာကူးစက်သူ17တန်းနီးပါးရှိပြီး India က 8.8 တန်းကျော်သလို Brazil ကတော့ 5.8 တန်းကျော်ပါတယ်။ Mexico မှာစနေနေ့ကကူးစက်သူ1တန်းကျော်ဖြစ်သွားပြီးနဲ့ Lockdown ချတားနဲ့ကန့်သတ်မှုတွေမထုတ်ပြန်သေးသလိုနှာခေါင်းဆီးမတက်မနေတဲ့အမိန့်လည်းမထုတ်ပြန်သေးပါဘူး။အမေရိကန်ထိုင်းတိုင်းဒေသရဲ့နာဗာဟိုဒေသအတိုင်းဝိုင်း34ခုမှာတော့ COVID-19 ကူးစက်မှုတိတိသားသားတိုးလာတဲ့အတွက်တနင်္လာနေ့ကစပြီးသတင်းသုံးပတ်ကြာလောက်ဒေါင်းလို့အသွားလာတားမြစ်လိုက်ကြောင်းတိုင်းဒေသဒေသဆိုင်ရာကျန်းမာရေးဌာနကအကြေညာပါတယ်ဘယ်လာရုစ်နိုင်ငံမှာအငင်းပွားဝင်အောက်ကလာရွေးကောက်ပွဲနောက်ပိုင်းသမ္မတအလက်ဇန်းဒားလူကာရှန်ကိုနှုတ်ထွက်ပေးဖို့နဲ့ရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုဆန္ဒပြသူအများအပြားကိုရဲတွေကဖန်ဆီးခဲ့ပါတယ်မြို့တော်မင်းစ်မှာတနင်္လာနေ့ကဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုရဲတွေကမြေရုံဘုံတွေမူးမေပြည့်လက်သွားစေတဲ့ဘုံတွေတုံးပြီးလူစုခွဲခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရုံပြောခွင့်ရရူပတ်ကိုဘယ်ကလည်းဘယ်လာရုစ်နိုင်ငံဆန္ဒပြပွဲတွေမှာရဲတွေရဲ့အင်အားအလွန်ကျွံသုံးနှိမ်နှင်းမှုတွေရှိနေတယ်လို့ပြောပါတယ်
။ Arbitrary mass detentions continue.
ဂျပန်ဖမ်းဆီးထိန်းချုပ်မှုတွေအခုထိဆက်ပြီးတွေ့နေရတယ်လို့အခုချိန်ထိဆိုဆန္ဒပြသူ2000ခွဲကျော်အဖမ်းခံနေရမယ်လို့ခန့်မှန်းကြောင်းပြောသွားတာပါ။မင်းစ်တို့လည်းကယထာဘူတာရုံအများပြားကိုပိတ်ထားတယ်လို့အင်တာနက်လိုင်းတွေလည်းသုံးမရပဲဖြစ်နေပါတယ်။ဗြိတိန်၏ဥရောပသမဂ္ဂကလည်းခွဲခတ်ပြီးချိန်မှာလက်ဖက်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတွက်ဘရပ်ဆဲလ်စ်မှာနှိမ့်နှဲဆွေးနွေးမှုတွေထပ်ပြီးမလုပ်ခင်ပါပဲ။ဒီဆွေးနွေးပွဲကလည်းသဘောတူညီချက်ရနိုင်မှာမဟုတ်ဘူးလို့ဗြိတိန်နှိမ့်နှဲမှုဒေးဗစ်ဖရော့စ်ကပြောပါတယ်။ဒါပေမဲ့လည်းသူကတော့ဖြုံးနေနေသေးတယ်လို့ဆိုပါတယ်။မကြာခင်ရက်တွေအတွင်းအပြူသဘောဆောင်ရဲ့တိုးတက်မှုတချို့ရခဲ့တယ်လို့ဗြိတိန်နိုင်ငံမှူးကဘရပ်ဆဲလ်စ်ကိုရောက်သွားချိန်မှာသူ့ Twitter ကပြောပါတယ်သဘောတူညီချက်မူကြမ်းတွေတူညီချက်အများပြားရပြီမဲ့တချို့ကိစ္စရဲ့ကြီးတွေအတွက်မရသေးဘူးလို့ပြောပါတယ်ကုန်သွယ်ရေးဆိုင်ရာအတွက်သဘောတူညီချက်တည်းကို November လလယ်မှာရဖို့ဖြစ်ပေမဲ့အခုထိအဆင်မပြေသေးတာပါတကယ်လို့သဘောတူညီချက်မရခင်တော့ January 1ရက်ကစပြီးတစ်ဖက်ကုန်သွယ်ရေးမှာအခွန်ခဆိုင်ရာနဲ့တခြားကုန်သွယ်ရေးဆိုင်ရာအတားအဆီးတွေနဲ့ရင်ဆိုင်ရဖို့ရှိပြီးတစ်ဖက်စလုံးအတွက်ထိခိုက်စေမှာလည်းဖြစ်ပါတယ
်။ Fury American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 9.3ဒိုင်းနိုမီတာ51 kHz 9.5 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကထုတ်လည်ပေးနေပါရဲ့ရှင်။
င်္ဂလာနေနဲ့ခင်ဗျာခင်ဗျာကျွန်တော်ညဝင်းအောင်ပါ VO ရဲ့တင်းနှာနေမနဲ့ခင်သတင်းတွေကိုဆက်ပြီးတင်ဆက်နေပါလေကိုဗစ်ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အာဂဒါယီဝန်ကြီးဌာနရဲ့နိုဝင်ဘာ15ရက်ည7နာရီထုတ်ပြန်ချက်အရတင်းနှင်းတွင်နေတဲ့ရက်တဲမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူ983ဦးနဲ့သေဆုံးသူ25ဦးတိုးလာပါတယ်ဒါကြောင့်အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း69000နီးပါးနဲ့သေဆုံးသူစုစုပေါင်း1,589 ဦးရှိသွားပြီဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ14ရက်နေ့တရက်ထဲရောဂါပိုးတွေ့ရှိခဲ့သူပေါင်း1,289ဦးထဲမှာရန်ကုန်တိုင်းက890နဲ့အများဆုံးဖြစ်ပြီးမန္တလေးတိုင်းက120နဲ့ဒုတိယ၊ပဲခူးတိုင်းက85ဦးနဲ့တတိယလိုက်ကမကွေးနဲ့အေရာဝတီတိုင်းတွေကသတုထပြင်းစမလိုက်ပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာကိုဗစ်ကာယရောဂါအကြီးအကျယ်ကြုံနေရခြင်းတောင်တရုတ်ပင်လယ်ပြင်ထဲရေပိုင်နဲ့အငင်းပွားမှုနဲ့တရုတ်အမေရိကန်အားပြိုင်မှုတွေကြီးထွားနေချိန်ကာလထဲမှာဗီယက်နမ်နိုင်ငံကကမ္ဘာ့ကရာပြုကျင်းပတဲ့38ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာ15တနင်္ဂနွေနေ့ကအောင်မြင်စွာအဆုံးသတ်လိုက်ပါတယ်။အာဆီယံထိပ်သီးဆွေးနွေးမှုပိတ်ပွဲအခမ်းအနားမှာဗီယက်နမ်ဝန်ကြီးချုပ်က RCEP ကဒေသတွင်းပတ်စုံစည်းဝါးရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အာဆီယံခေါင်းဆောင်တွေအောင်မြင်စွာဆောင်ရွက်နိုင်ခဲ့တာအတွက်ချီးကျူးပြောသွားပါတယ်။ဒီသဘောတူစာချုပ်မှာအမေရိကန်မပါဝင်ပဲတရုတ်ကကြောတောင်နောက်ခံပေးရတဲ့စာချုပ်ဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်လက်ထက်မှာအာရှပစိဖိတ်ကုန်သွယ်ရေးသဘောတူစာချုပ်ကလည်းအမေရိကန်နှုတ်ထွက်ခဲ့တာပါ။38ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာတော့2021ခုနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌအဖြစ်လုံမဲ့ဘရူနိုင်းနိုင်ငံကိုတာဝန်လွှဲအပ်ကြောင်းဗီယက်နမ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အာဆီယံရောအာရှနဲ့ပစိဖိတ်ဒေသနိုင်ငံပေါင်း15ခုပါဝင်ပြီးနိုဝင်ဘာ15ရက်နေ့ကလက်မှတ်ရေးထိုးလိုက်တဲ့RCEP ကဒေတာရင်းပတ်စုံစည်းဝါးရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကြောင့်တရုတ်နဲ့ဂျန်နဲ့နိုင်ငံတွေကြားဆက်ဆံရေးကောင်းမွန်တိုးတက်လာမယ်လို့မျှော်လင့်ကြောင်းဩစတြေးလျနိုင်ငံကွန်သွယ်ရေးဝန်ကြီးဆိုင်မွန်ဘာမင်ဟန်ကပြောကြားလိုက်ပါတယ
် This is an incredibly important agreement in terms of the timing for when it occurs
အချိန်ကာလရဒီသဘောတူစာချုပ်ကသိကိုအရေးကြီးပါတယ်ကမ္ဘာတဝန်းကွန်သွယ်ရေးစနစ်မှာ PR တွေပုံနေသလို PR တွေကိုဩစတြေးလျနိုင်ငံကလည်းရင်ဆိုင်နေရတာပါမကြသေးခင်ဆယ်စုနှစ်တွေတည်းကျွန်တော်တို့ရဲ့ဒေသကစီးပွားရေးအရရွေအားအကောင်ဆုံးဖြစ်လာနေတယ်ဆိုတာဒီစာချုပ်ကဖော်ပြနေတယ်လို့ဝန်ကြီးဆိုင်မွန်ကပြောသွားပါတယ်တရုတ်နဲ့အကြီးဆုံးကုန်သွယ်ပေးဖြစ်ခဲ့တဲ့ဩစတြေးလျနိုင်ငံဟာဝူဟန်မြို့ကစခဲ့တယ်လို့ပြောကြတဲ့ကိုဗစ်ပိုးကိစ္စကိုစုံစမ်းစစ်ဆေးရေးလုပ်ဖို့တိုက်တွန်းခဲ့ပြီးနောက်ပိုင်းတရုတ်နဲ့ဩစတြေးလျကြားဆက်ဆံရေးကြောက်ကစဖြစ်ခဲ့တာကြောင့်ကုန်သွယ်ရေးအပိုင်းမှာလည်းထိခိုက်မှုရှိခဲ့ပါတယ်တရုတ်နိုင်ငံကကြော်တော်နောက်ခံပေးထားတယ်ဆိုတဲ့ RCEP စာချုပ်ဟာကမ္ဘာအကြီးဆုံးလွတ်လပ်တဲ့ကွန်သွယ်ရေးစာချုပ်ဖြစ်လာပြီးကမ္ဘာလုံးဆိုင်ရာစီးပွားရေးရဲ့သုံးပုံတစ်ပုံပါဝင်တဲ့စာချုပ်ဖြစ်တာကြောင့်နိုင်ငံတကာကွန်သွယ်ကွန်ရောကြသွားမှာဖြစ်သလိုကွန်သွယ်ရေးဝန်ဆောင်မှုတွေလည်းလမ်းပွင့်သွားစေမှာဖြစ်ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဗန်ကိုမုန်တိုင်းကြောင့်သေဆုံးသူ69ဦးထိတိုးလာခြင်းမှာလက်ရှိဗီယက်နမ်နိုင်ငံကိုဝင်ရောက်လာတဲ့ဗန်ကိုမုန်တိုင်းကြောင့်တနင်္ဂနွေနေ့ကအနည်းဆုံး5ဦးဒဏ်ရာရပြီးအဆောက်အုံတချို့ပျက်စီးသွားပါတယ်တနင်္ဂနွေနေ့မနက်ပိုင်းမုန်တိုင်းဟာတနအီ56မိုင်ဒီတိုင်နှုံးနဲ့ဗီယက်နမ်နိုင်ငံတွင်မြေပြိုကျတာဖြစ်ခဲ့ပြီးအိမ်နဲ့စာတင်ကျောင်းတွေလည်းခေါင်မိုးတွေလန်ထွက်တာသစ်ပင်တွေအငစ်ကြွပြိုလွဲတာတွေဖြစ်ပါတယ်ဗီယက်နမ်နိုင်ငံတွင်ပြီးခဲ့တဲ့သတင်း6ပတ်အတွင်းကြုံခဲ့ရတဲ့မုန်တိုင်းတံကြောင့်ရေကြီးမြေပြိုတာဖြစ်ပြီးအနည်းဆုံးလူ160နီးပါးသေဆုံးကနောက်ထပ်80ပျောက်ဆုံးနေစေဖြစ်ပါတယ်ခင်ဗျာတင်နယ်လာနေမနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးစိတ်ဝင်စားဖို့ရာဆက်သွယ်မေးမြန်းချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ
်မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာဒုက္ခသည်တွေအရေးအပါအဝင်ရခိုင်ပြည်နယ်အရေးကိုဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးပါမယ်မကြာခင်ကကျင်းပခဲ့တဲ့မြန်မာရွှေကောက်ပွဲဟာဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးပိုပြီးတိုးတက်ကောင်းမွန်လာစေဖို့နောက်ရိုဟင်ဂျာဒုက္ခသည်တွေဌာနီပြန်နိုင်ရေးအတွက်အထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကအာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်။ရခိုင်ပြည်ထနာဖြစ်ရှိရေးကအစိုးရဒုတိယတပ်တန်းမှလည်းဦးစားပေးကိစ္စအဖြစ်ဆက်ပြီးတော့ရှိနေတဲ့အကြောင်းမြန်မာဘက်ကလည်းကတိပြုခဲ့တာပါ။ဆက်တဲ့ချိန်မြောက်အာဆီယံကုလသမဂ္ဂထိပ်သီးဆွေးနွေးပွဲကို COVID-19 အခြေအနေကြောင့်ဗီဒီယိုကွန်ဖရင့်နဲ့ကျင်းပခဲ့ကြတာပါ။က ကိုယ်တော်ရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကထိပ်သီးဆွေးနွေးပွဲမှာဒုက္ခသည်တွေထာနေပြန်ရေးကိစ္စကိုထည့်သွင်းပြောဆိုခဲ့ပါတယ်.
With respect to Myanmar, it is my sincere hope that the recent elections enhance relations in the country.
မကြာခင်ကချင်းပါခဲ့တဲ့မြန်မာရွေးကောက်ပွဲဟာဆိုရင်နိုင်ငံတွင်ဒီမိုကရေစီအတွင်ကူးပြောင်းရေးတိုးတက်မှုအတွက်အထောက်အပံ့ဖြစ်မယ်လို့သူမျှော်လင့်ပါတယ်တဲ့။နောက်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခါနဲ့အညီထာနေပြန်နိုင်မဲ့အခြေအနေမျိုးဖန်တီးပေးနိုင်ရေးအတွက်လည်းအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်တဲ့။ပြန်လည်ရင်ကြားစီရေးအတွက်တာဝန်ယူမှုတာဝန်ခံမှုက သိပ်ပြီးအရေးကြီးတယ်လို့ပဲပြည်ထနာရဲ့အရင်ကအကြောင်းရင်းကိုဖြည့်ရှင်းနိုင်ရေးပို့ပြီးတော့အားထုတ်ကြိုးပမ်းဖို့နဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာဝင်ရောက်လုပ်ကိုင်ခွင့်တို့လည်းတိုးတက်လာစေဖို့မျှော်လင့်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဒုတိယသက်တမ်းကာလမှာလည်းဒုက္ခသည်တွေအရေးအပါအဝင်ရခိုင်ရေးဖြည့်ရှင်းဖို့ကိုဦးစားပေးလုပ်ငန်းတစ်ခုအဖြစ်ဆက်လက်ထား ွက်မယ်လို့လည်းကြေညာခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာဘက်ကလက်မခံထားပါဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီစဉ်လက်ခံဖို့ကြေကွက်ပြုထားတဲ့အကြောင်းဝန်ကြီးဦးကျော်တင်ကဆွေးနွေးပါတယ်။ပြီးခဲ့တဲ့အစိုးရတပ်တန်း9နှစ်တာကာလအတွင်းမှာတော့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြရတဲ့ဒုက္ခသည်တွေထာနေပြန်ရေးအကောင့်အထည်မပေါ်ခဲ့သလိုရခိုင်ပြည်နယ်တွင်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရသူတွေအရေးကိုလည်းမဖြေရှင်းနိုင်သေးပါဘူး။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်မတက်ရောက်ခဲ့ဘဲသူ့ကိုယ်စားပြည်ထောင်စုဝန်ကြီးဦးကျော်တင်တက်ရောက်ခဲ့တာဖြစ်ပါလေရှင်။
ကျင်းတော်ဝင်းမင်းပါမြမရေကောက်ခွဲအပီးတဲ့ရလန်မနေ့ကထုတ်ပြန်လိုက်ပြီးလက်ရှိအစိုးရပါတီကစံချိန်တင်အနိုင်ရလိုက်ချိန်မှာအဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီဘက်ကတော့ဒီရလန်ပေါ်ကန့်ကွက်ဆန္ဒပြနေပါတယ်အတိုက်ခံပါတီပြည်တော်စုကြန့်ခိုင်တဲ့ကုန်ကြွေးပါတီဘက်ကမနေ့ကပဲနေပြည်တော်မှာလူထောင်ချီပြီးဒီရေကောက်ခွဲရလန်အပြင်ရေကောက်ခွဲကော်မရှင်ကိုပါဆန့်ကျင်ပြီးတရားပြတ်တမှုမရှိပဲမဲမတမာမှုတွေရှိခဲ့တဲ့ရေကောက်ခွဲလို့ဆန့်ကျင်လိုက်ပါတယ်ဒါပေမဲ့အစိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြန်ကြားရေးတာဝန်ခံကတော့ဒီရွေးကောက်ပွဲရလဒ်ကိုတက်မတော်ပါဝင်အများကလက်ခံပြီးပြီလို့အခုလိုဆက်မလုပ်သင့်တော့ဘူးလို့ပြောလိုက်ပါတယ်။နေပြည်တော်ဥတ္တရသီရိမြို့နယ်ရွှေနဲ့သာဘောလုံးကွင်းမှာကြက်ကင်ကွန်ကျွေးပါတီချက်ကန်သူတွေတထောင်ကျော်ဆန္ဒပြနေကြတဲ့အတန်တွေပါ။ဒီဆန္ဒပြသူတွေကနေပြည်တော်မြို့နယ်ဦးဝင်းအောင်က
ကျွန်တော်တို့မဲလိုက်မဲညက်မဲကူးတွေနဲ့ဒီလူတွေကမကျေနပ်လို့အဲတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်လို့အားလုံးကျွန်တော်တို့ဒီခိုင်မြို့နယ်ဝင်ရပြီးတော့ဆန္ဒပေါ်တော့
ဒီပေါ်အခုတစ်ခေါက်စံချိန်ချင်းမနိုင်ရခဲ့တဲ့ LLD ရဲ့ဗဟုပြန်ရှာရေးကော်မတီအတွင်းရင်းမှုဘုံရွာဦးအောင်ရှင်က
ဒီရာကိုမလုပ်တဲ့အလုပ်ပဲလို့ကျွန်တော်တို့မြင်တယ်လေအဲ unique ရဲ့ကြေညာချက်လဲတာအတိဖြစ်ပြီးသားဖြစ်နေတယ်အဲ့ဒါနိုင်ငံကပွဲစီတွေနိုင်ငံကတိုင်ပြည်ရတဲ့အလုံးကဒီရွေးကောက်ပွဲရလာကိုယုံကြည်တယ်ပေါ့နောက်တစ်ခါသူစဉ်တမရကကွေယူကြီးချုပ်ကိုနိုင်ငံလည်းရွေးကောက်ပွဲရလာကိုဒီပြုတယ်လို့ပြောပြီးသားဆိုတော့ဒီဟာတော့ကျွန်တော်တို့မစိုးရိမ
်ပဲကြောင့်အခုလိုဆန္ဒပြမှုတွေအချင်းချောင်းမဲမြို့မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအိမ်မှာလို့တနက်နေ့တက်တဲ့အကြမ်းဖက်မှုမျိုးရှေ့မှာဖြစ်လာမှာစိုးရိမ်ရပါလားလို့မေးရမှာဘိုးရွာဦးအောင်ရှင်ကလည်
းကျွန်တော်လည်းအဲ့ဒါမစိုးရိမ်ပါဘူးကွာဒီလိုဖုံးခွဲတာလည်းအခုမှလည်းပေါ့ပေါ့ဘူးဒီတော့ဘယ်မှာတိုင်ခင်တော့လည်းဒီလိုပဲဖြစ်တာပါပဲနောက်ပြီးတော့အခုညပြီးတော့ပါသံသပြတဲ့ကိစ္စလည်းတကယ်တော့တိုင်ခင်လုံးတိုင်တာလည်းမဟုတ်ပါဘူးနေနေပြီးတော့သူရဲ့ဒေသတစ်ခုအနေနဲ့ကတော့ပါပါသိပြီးတော့သူချက်ချက်မဟုတ်ပါဘူး
တကယ်တော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါလိမ့်ရှိတဲ့ဒုတိယအကြော်ရွေးကောက်ပွဲမှာပါနာခွဲခဲ့တဲ့အရင်အစိုးရပါတီနဲ့အခုလက်ရှိအစိုးရပါတီတို့ကြားပြန်ဆိုင်တင်းမာမှုတွေတင်းထန်လာခဲ့ပြီးနောက်ဆုံးရလဒ်ပေါ်လည်းငင်းခုမှုတွေဆက်ဖြစ်နေကြတာပါခင်ဗျာကျွန်တော်ဝင်းမင်းပ
ါရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူနေအိမ်ကိုနိုဝင်ဘာ14ရက်နေ့ညကတနင်္လာနေ့တစ်ခံခဲ့ရပါတယ်ဒီအကြောင်းကိုကျွန်မမိခါကပြောပြပေးပါမယ်ပြည်အောင်လူရွေးကောက်ပွဲကော်မရှင်ကလည်း2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲရလဒ်တွေအပြည့်အစုံဖော်ပြခဲ့တဲ့နေ့မှာပဲအခုလိုဒေတာကော်မရှင်တာဝန်ရှိသူတဦးလက်နက်နဲ့ချင်းချောက်ခံရတဲ့ဖြစ်ရပ်ထွက်ပေါ်လာတာပါရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်အတွင်းရေးမှူးဦးနစ်ဆန်းဦးကတော့ဒီဖြစ်ရပ်ဟာရွေးကောက်ပွဲနဲ့ဆက်ဆက်မှုရှိမယ်လို့တုံ့တက်ပြောဆိုလိုက်ပါတယ်
။အ
อ๋อถ้าเกิดว่ามันยังยังก็จะทำไมเราคิดสิจะต่ออะไรกันพอเราคิดได้ว่าเพื่อเราไม่ตีกว่าจีนที่กูเรียกว่าจะทำยังไงเนี่ยจะเพื่อเราตีมาเนี่ยอ๋ออันนั้นเราจะรู้ว่าเยอะทำไมเราเรียนยังไงยังจะเพื่อเราเนี่ยก็ตรงนั้นพอทุ่มจ้าบ่มันเกิดอะไรแบบนี้ต่อเลยจ้าแต่ตัวจริงๆว่ามันยังยังจะเพื่อเราคุยตามวิดีโอไอ้เนื้อเนี่ยอุตส่าห์เองเราลงยุ่งยิ่งชาติบิวก็เกิดออกมาคือเช่นนี้บอกว่ามันยังยังที่เขาเพื่อนเนี่ยจะเสร็จวิดี
met Satellum Yagewabu, a mu Pipwaya Niaga, Chow Menune, Town Man Shekwe, Polongwe Nama Pipwakira Pipari, Usu Tunha, Natana Se Yukawema, Leshi Anaya, Muta Democracy of Wedzo and the DA, Nan Chu Mune, Pizuluto Kozle, Nayashi Kere Dulepe, Leshi Pizuluto Tugata, Lepete, Utunto Heye, a good. တော်ဆက်သူတူဖြစ်တယ်လို့ကြားသိရပေမဲ့တွင်းချာလာဆွေမျိုးနီးစပ်လာဆိုတာကိုတော့တိကျမှတ်ချက်ရယူနိုင်ခဲ့တာမရှိပါဘူးပြည်ခတ်မှုကြောင့်နေအိမ်ပရင်းပေါ့အနေနဲ့ပျက်စီးသွားခဲ့ရတယ်လို့ပြည်ခတ်တာကနှစ်ချက်ဖြစ်တယ်လို့ကြောင်မဲမျိုးနဲ့ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသမီးပြည်နယ်လွတ်တော်ကိုယ်စားလှယ်နေအိမ်မအောင်ကပြောပါတယ်ဟိုပါတော့အခုတော့ဘာမှတော့ရှော့ရှော့
ကျွန်တော်တို့ကဒီညမထွက်ရအမိတ်ညထုတ်ထားတယ်ဆိုတော့ဒါနည်းနည်းတော့စဉ်းစားကြရဖြစ်တယ်ပေါ့နော်လူတော့မထီးဘူးနော်သူကအိမ်ကိုပဲထီးတယ်ဆိုတော့လုံချုံရင်းအရတော့ဒီလုံးလုံးရှားရှားတော့မပြေမိပေါ့နော
်2020ရွေးကောက်ပွဲမှာကြောင်မဲမြို့ပိုင်းကျေးရွာတချို့မှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးလက်ရှိအချိန်ထိတော့ကြီးစံကိုရဲတပ်ဖွဲ့ကတည်ယူထားပြီးတရားခံရှာနေတယ်လို့ရှမ်းပြည်မြောက်ပိုင်းခရိုင်ကော်မရှင်တွေးမှုဦးနစ်စံဦးကပြောပါတယ်ကြောင်မဲခရိုင်ရဲတပ်ဖွဲ့ဘက်ကိုဆက်တွယ်ခဲ့ပေမဲ့ဒီကြားအတည်ပြုချက်မပေးခဲ့ပါဘူးရွေးကောက်ပွဲမတိုင်ခင်ကလည်းမေးပြီးတော့ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်ကိုလက်ပြဘုံပစ်ခတ်ခံခဲ့ရတာရှိပြီးဒါကဒုတိယမြောက်ကော်မရှင်ဝန်ထမ်းတွေကိုချိန်ချောက်ခံခဲ့ရတာဖြစ်ပါတယ်။မေးပြီးတော့ခရိုင်ကော်မရှင်ဥက္ကဋ္ဌနေအိမ်လက်ပြဘုံနဲ့ပစ်ခတ်ခံရချိန်မှာလက်ပြဘုံမပေါက်ကွဲခဲ့သလိုထိခိုက်ဒဏ်ရာရရှိခဲ့တာတော့မရှိခဲ့ပါဘူး။လက်တွေတရားခံကိုလည်းခုချိန်ထိမဖော်ထုတ်နိုင်သေးပါဘူး။ Generation 3 ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကဥရောပနိုင်ငံကတော့ရွေးကောက်ပွဲအလွန်မှာရွေးကောက်ပွဲကာလအတွင်းဖြစ်ပေါ်လာတာတွေကိုကော်မရှင်စီတိုင်ကြားစာတွေပေးပို့ပြီးနောက်ပိုင်းအဆုံးဖြတ်ပေးတာတွေထပ်ပေါ်လာရင်အခုထပ်ပေါ်တဲ့တရားမဲ့ပြုကျင့်မှုတွေပေါ်လာမလားဆိုပြီးစိုးရိမ်မိတယ်လို့သူကပြောပါတယ်
။ဟိုကလည်းကျွန်တော်တို့ဒီတိုင်စာတွေပို့ထားတယ်ဆိုတာလည်းကျွန်တော်တို့သတင်းရလာလာရှိတယ်ပေါ့နော်။ဟိုပြောနေကြတာလည်းရှိတယ်ပေါ့နော်။ကြည်ကြင်းပြန်ပြောကြရှိတော့အဲ့ဒီအပေါ်မှာအဲ့ဒီစီမံဆုံးဖြတ်မှုတွေနဲ့ပတ်သက်ရင်တော့တက်ရောက်မှုတစုံတရာတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။အလုံးတရားဒီဆုံးဖြတ်ချက်တွေချမှတ်တဲ့အပေါ်မှာတော့နောက်ဆက်တဲ့တရားမှုတွေအတိုင်းအတာတခုပြီးတော့ရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နည်းနည်းစိုးရင်ရတဲ့အနေအထားတော့နည်းနည်းတော့ဟိုသတိမထားလို့တော့မရဘူးနော်။သတိထားခရုပြုတဲ့အနေအထားလို့တော့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်။ညွေမှာရှိရနေမှာကျင်းပပြည်စည်းခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တရားမဲ့ပြုကျင့်မှုတွေမကျေနပ်တဲ့တိုင်ကြားလွှာတွေကို55ရက်အတွင်းပြေပို့နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာထားပါတယ်။အတိုက်အခံအင်အားကြီးပါတီတခုဖြစ်တဲ့စန့်ခိုင်ရေးပါတီကရွေးကောက်ပွဲမဲရလက်တွေမှာအငင်းပွားဖွယ်ရလို့ရှိတယ်ဆိုပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်လို့အတိအမှန်မပြုပါဘူးတမရော်ကာကွယ်ဦးစည်းချုပ်ဖိုးချုပ်မှုကြီးမင်းအောင်လိုင်းကတော့ရွေးကောက်ပွဲရလက်ဟာပြည်သူတွေရဲ့သဘောထားဖြစ်လို့လေးစားမှာဖြစ်တယ်လို့ရွေးကောက်ပွဲနေ့မဲပေးစင်မှာပြောကြားခဲ့မှုပါတယ်2020ပြည့်နှစ်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာတနိုင်ငံလုံးအတိုင်းအတာအနေနဲ့ NLD ပါတီကကိုယ်စားလှယ်အယောက်920၊တန့်ခိုင်ရေးပါတီက82ဦး၊ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က42ဦး၊ရခိုင်မျိုးသားပါတီက15ဦးအများဆုံးအနိုင်ရရှိခဲ့တယ်လို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ရှင်။ဒီမှာမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။
ကိုကျင်းပပြီးစီးခဲ့တဲ့ဒွန်ဘာလယူကောက်ပွဲအတွင်းမှာရခိုင်ပြည်နယ်ထဲမှာကိုမျိုးနယ်ယူကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းဒီမျိုးနယ်တွေအခုပြန်ပြီးတော့ကျင်းပနိုင်ဖို့အတွက်ဆိုပြီးတော့အေးရခိုင်လက်နက်ကိုင်အဖွဲ့ကကန့်လှမ်းလိုက်တယ်လို့ပဲတမရော့ဘက်ကလည်းဒီပေါ်မှာအပြုသဘောတုံ့ပြန်တာတွေဖြစ်လာပါရတယ်။ဒါကြောင့်မို့ရခိုင်ပြည်နယ်ထဲမှာယူကောက်ပွဲတွေပြန်ကျင်းပနိုင်မယ့်နှုံးလင်းချက်ဖြစ်လာပါရတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်မြောက်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးလှစောကိုဆက်သွယ်မေးမြန်းထားပါရတယ်။ကျွန်တော်သားညဦးပါဦးသားကျော်ကလေးအားဒီမကြာသေးခင်တုန်းကအေးအေးရခိုင်လက်နက်ကိုင်ဖွဲ့ကနေပြီးတော့ဒီရခိုင်ပြည်နယ်ထဲမှာယူကောက်ပွဲပြလုံးနိုင်ဖို့အတွက်ညီညာချက်ထုတ်ပါလေဒီပေါ်မှာတက်မရော့ဘက်ကကျူစွရဲဆိုတဲ့လက္ခဏာရေးရောင်လဲပြပါတယ်ခင်ဗျာညီညာချက်ပြန်ထုတ်ပါလေအဲ့တော့ရခိုင်ပြည်နယ်ထဲမှာယူကောက်ပွဲပြလုံးနိုင်ခြင်းနဲ့ပတ်သက်လို့ဦးသားဆော့မြင်ဘယ်လိုရှိပါလဲခင်ဗျာ
ဒီကောက်ပွဲမဖြစ်တဲ့အတွက်ကျွန်တော်တို့ရခိုင်ပါတီတွေရခိုင်ပြည်သူတွေကတော့စိတ်မကောင်းဘူးပေါ့ဗျာနော်အဲ့တော့ဒီကောက်ပွဲကိုဖြစ်စေချင်တဲ့သဘောမျိုးအပေါ်တွေပြောကြတယ်အရက်ဖက်ဖွဲ့စီတွေတခြားဖွဲ့စီပြောတယ်ဘာမှမထီရောက်ဘူးဒါပေမဲ့အဲ့ဒီရခိုင်ပြည်သူတွေအစံကိုသင်ဟပ်ပြီးတော့အေအေကလည်းသူတို့ရဲ့သဘောထားကိုပြောလာတယ်နော်အဲ့မှာဒီကောက်ပွဲဖြစ်စေချင်တဲ့သဘောထားပေါက်ပူပေါက်ချမသဘောထားဖြစ်လာတာကြတော့ပူပြီးဝန်သားကြာကောင်းတာကတက်မတော်ဖက်ကလေးပဲအဲ့ဒါနဲ့လိုက်လျောထွေကြည့်တော့ပဲအပြုသဘောနဲ့ရှူဆိုရပေါ့အဲ့တော့ဟိုဘာပဲပြောအီနဲ့တက်မတော်ကြားထဲမှာတခြားဟာတွေထားလိုက်တော့လက်ငင်းအိမ်မှာတော့ဒါဝန်သားကြာကောင်းတဲ့တင်တယ်အဲ့တော့ရုပ်ောက်ပွဲကိုလုံးဖို့နှစ်ဖက်ဆန္ဒရှိတယ်ဆိုရင်အဆုံးဖြတ်ပြရမှာကရုပ်ောက်ပွဲကော်မရှင်ပဲအဲ့တော့ရုပ်ောက်ပွဲကော်မရှင်ကပတ်သက်ပြောတဲ့ခါကျတော့ရုပ်ောက်ပွဲကော်မရှင်ကတော့အိမ်မှာလုံးမယ်လို့တော့ပြောတယ်ဒါပေမဲ့ပြညာချက်တည်းရဲ့သဘောတိုင်းဆိုရင်တော့ဒီဇင်ဘာ31ရက်နေ့မတိုင်ခင်ဒီရွက်ောက်ပွဲလွှတ်ရမယ်။ဒါပေမဲ့နားလည်မှုလွှဲတာတော့ဒါဟာကြားဖြတ်မဟုတ်ဘူးဗျ။ဒီ31ရက်နေ့မတိုင်ခင် cancel လုပ်ထားတဲ့ဟာတွေကိုအချိန်ပြီးပြန်လုပ်ဖို့ဆိုတာပဲ။အဲ့တော့ကျွန်တော်တို့ကတော့လုပ်စီရှင်ပါတယ်။တော့အတက်နိုင်ဆုံးလုပ်စီရှင်ပါတယ်။ရွက်ောက်ပွဲကောဒီခိုင်မာရှိတဲ့ရွက်ောက်ပွဲကော်မရှင်ကလည်းပဲအသိအနေထားရှိတယ်လို့ကျွန်တော်တို့ကြားတယ်။ဘာမှခက်ခဲမရှိဘူး။ဒီခိုင်မာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းရက်ောက်ဝဖြစ်ဖို့အတွက်ကူညီဖို့အသင့်ပဲဒီခိုင်နိုင်ငံရေးပါတီတွေကလည်းဒီလိုဖြစ်မယ်ဆိုလို့ရှိရင်တော့သူတို့ကတော့ဝင်ပြီးဝင်ရောက်ရှင်တိုင်ကြပါမယ်တရားမျှတတဲ့ရက်ောက်ပွဲတစ်ခုတော့ဖြစ်လာဖို့အချင်းချင်းကတော့အသင့်ပါပဲအဲ့တော့ဒီကျွန်တော်တို့ကတော့ရက်ောက်ပွဲကော်မရှင်ရဲ့ face state ပေါ့နော်နေ့ရက်တစ်ခုသတ်မှတ်ဟာကိုပဲကျွန်တော်တို့ညှော်လင့်ပြီးတော့စောင့်နေကြတယ်ပေါ့
ကျွန်တော်လေ့လာကြည့်ရသလောက်လေဒါကြားပြတ်ရွေးကောက်ပွဲမဟုတ်ပါဘူးပြောရမယ်ဆိုတော့အခု2020ရွေးကောက်ပွဲကိုဟိုနောက်ဆက်တွဲနဲ့ကျင်းပရမယ့်သဘောမျိုးကျင်းပလို့ရနိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းဒါကရခိုင်ပြည်နယ်နိုင်ငံရေးပါတီတွေမှာလည်းကုစရီရွေးချယ်ပြီးသား NLD မှာလည်းရွေးချယ်ပြီးသားဖြစ်နေတဲ့အခါကျတော့တခြားအခက်အခဲမျိုးတွေကြုံရနိုင်လားဒီမှာဆန်းဆန်းအခုဒီဇင်ဘာထဲမှာကျင်းပနိုင်ဖို့ဆိုရှင်ဦးလာဆိုရအမြင်တဘာတွေအခက်အခဲတွေရှိနိုင်တယ်
ကျွန်တော်ကတော့ထွေထွေထူးထူးအခက်ခဲမရှိနိုင်ဘူးလို့ထင်ပါတယ်ပထမဆုံးရွက်ောက်ပွဲမကင်းပရတဲ့အကြောင်းချင်းကလည်းလုံယုံရေးပြဿနာကြောင့်ပေါ့လေတော့တူနှစ်ဖက်ဆိုင်ရာတိုက်ပွဲတွေဖြစ်ကြတာလည်းရှိတယ်နှစ်ဖက်အငင်းပေါ်စရာပေါ့လေသူပြောခုပြောတာလည်းရှိတယ်အခုကျတော့အဲ့ဒီအငင်းပေါ်ပွဲကနှစ်ဖက်ကလည်းဥပပေါင်းပါဝင်မယ်လို့ပြောနေပြီလူတို့ကလည်းအတင်းရှိနေတယ်အရာဖက်ဖွဲ့စည်းတွေလည်းရှိတယ်အဲ့ဒီခိုင်မာမွေးကောက်ပွဲဖြစ်မယ်ဆိုရင်အခုလောလောဆယ်ဆယ်ကျွန်တော်နားနားနေနေဖြစ်နေတဲ့ဝန်ထမ်းတွေကလည်းတက်နေစမြကူညီပဲဆိုတော့ဟိုရွေးကောက်ပွဲမလုံးเสียအကြောင်းမရှိဘူးလုံးရင်လည်းအဆင်ပြေပဲတခုဆက်ပြောနေတာကတော့ဒီရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဖြစ်လက်ဖြစ်စီနေဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အမြဲတမ်းမျှော်လင့်တောင်းတနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာနော်အဲ့လက်နက်ကိုင်အဖွဲ့တွေကြားထဲမှာယုံကြည်မှုတည်ဆောက်တယ်နော်ဟိုတက်မတော်နဲ့အီနဲ့ကြားထဲမှာဟိုယုံကြည်မှုနားလည်မှုတခုရတော့လို့ဆိုရင်အပြစ်ခတ်ရစင်းနဲ့ပတ်သက်ပြီးတော့တစ်ဖက်ဆွေးနွေးမှုတွေပေါ်လာနိုင်တယ်ဒီကိုဥတည်ပြီးတော့ကျွန်တော် bilateral agreement တွေပေါ်လာနိုင်တယ်ပေါ့နော်ဒီဟာအမတန်ကောင်းနဲ့ကောင်းမြတ်တဲ့မင်္ဂလာတစ်ပါးပဲကြာအဲ့တော့ဒီမင်္ဂလာတစ်ပါးဆိုကျွန်တော်အများနဲ့မျှော်လင့်နေတယ်နောက်ပင်လုံကြီးလာခံမြို့မှာအေးအေးပါဝင်လာမယ်နော်မြောက်ပိုင်းမဟာမိတ်အစုံပါလာမယ်ဆိုတာကိုဥတည်သွားနိုင်စေတဲ့အခင်းကျင်းလေးတစ်ခုဟာစနေပြီးတော့ကျွန်တော်တို့ခံစားရတယ်အဲ့ဒီအခင်းကျင်းလေးကိုကျွန်တော်ကမပြတ်စီခြင်းဘူးအဲ့တော့ဟိုအခက်အခဲမျိုးကြုံရမယ်ဆိုရင်လည်းကြုံတဲ့အခက်အခဲတွေဟာဖြစ်ရှင်းနိုင်တဲ့ကြော်လွှားနိုင်တဲ့အခက်အခဲတွေလို့ပဲကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီ corporate commission เนี่ยကမြန်ဆုံးဖက်လိုက်ရင်ကျွန်တော်တို့လည်းမြန်မြန်အကောင့်တွေ follow ရတယ်အ အဲ့တော့တိုင်းပြည်တွေလည်းကောင်းပါတယ်နိုင်ငံတကာဖွဲ့စည်းကလည်းကောင်းချီးပေးကြပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်ပါတယ
်ဟုတ်ကဲ့ခုနကဦးလတ်စောပြောသွားတဲ့အထက်မှာလည်းပါပါတယ်ရခိုင်ပြည်နယ်ညီငယ်ရေးကိစ္စအခုကရွက်ောက်ပွင့်နဲ့တန်တန်ငင်းတဆင်ပါဆိုလိုပဲအခုညီငယ်ရေးကိစ္စပါလမ်းစာပွင့်လာလို့ဖြစ်သွားရပါတယ်ဆိုလိုတာကအေဘက်ကနေပြီးတော့အခုလိုကမ်းလှမ်းနေတမရဘက်ကလည်းကမ်းလှမ်းနေအခုလိုမျိုးဒီတိုက်ပွဲတွေတော်လေးပြင်းစံဖြစ်နေတဲ့ကြားတွေကနေပြီးတော့ရုပ်ချီးသဘောထားတွေဘာကြောင့်ပြောင်းသွားရလဲဦးလတ်စောဘယ်လိုများထင်ပါလဲ
ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကအထင်ပဲရှိမှာပေါ့လေဘာလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးဟာစစ်ပွဲအပေါ်မှာဟိုသူတို့စစ်သားတွေတည်ပြီးပေါ့နော်ကျွန်တော်တို့တုံးတက်လာတယ်နိုင်ငံတကာချင်းချင်းကိုတုံးတက်လာတယ်ပြည်တွင်းပြဿနာတွေခွင်းချင်းတုံးတက်လာတယ်နောက်တစ်ခုကလည်းပဲဒီရွက်ောက်ပဲပြီးတဲ့ခါမှာဖြစ်ပေါ်လာတဲ့အစိုးရအစ်စ်ပေါ်မှာဟိုတစ်ခုခုမျောလင်းတယ်မျောလင်းမှုတစ်ခုရှိလာတဲ့အတွက်ကြောင့်အယူအဆတွေပြောင်းလာတယ်လို့ထင်တယ်နော်ဘာလို့ပြောဘလို့ပဲအယူအဆရှိရှိလားကျွန်တော်တို့ဟာတိုင်းပြည်အတွက်အကျိုးရှိတယ်ပြည်သူအတွက်အကျိုးရှိတယ်ဟိုနိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံတကာအဖွဲ့အစည်းဘယ်သူမှမဲဒါကိုမကောက်ဘူးလို့ပြောမှာမဟုတ်ဘူးတကယ်ကောင်းချင်းမင်္ဂလာနဲ့ပြည်သူတွေလုံရက်တစ်ခုဆိုရင်တော့ဘလို့ပဲနောက်ခံရှိတယ်ဆိုတာကိုနောက်သမိုင်းအရနောက်ခံစဉ်းစားဖို့ရနော်အခုကတော့ကျွန်တော်တို့ကြိုးစွားမှာပဲဒီဟာကတော့
ဒီချိန်ကာလမှာပဲထူးခြားကြာNLD ပါတီဘက်ကလည်းကြီးညာချက်တည်းထုတ်ပါတယ်အဓိကတိုင်းသားနိုင်ငံရေးပါတီတွေကလက်ကမ်းနဲ့ကြီးညာချက်သဘောမျိုးပြောရမှာပေါ့နော်ဟိုပူပေါင်းဆောင်ရမယ်ဆိုတဲ့သဘောမျိုးကြီးညာချက်ထွက်လာပါတယ်အဲ့တော့ဒီကြီးညာချက်နဲ့ပတ်သက်လို့ဦးလာဆိုဘယ်လိုများမြင်ပါလဲခင်ဗျ။ဟ
ိုကျွန်တော်တို့ကလည်းဒီကြီးညာချက်ကိုအပြူသဘောထောင်တယ်လို့တော့မြင်ပါတယ်နော်အသေးစိတ်အချက်လက်ကတော့ action တွေတော့မပါဘူးပေါ့နော်ဟို EA ကထုတ်တဲ့ statement ရယ်တက်မတော်ကထုတ်တဲ့ statement ကသူ action ပါတယ် action ဆိုတာကရုပ်ောက်ပွဲကိုအလုပ်တစ်ခုလုပ်မယ်ရုပ်ောက်ပွဲဆိုတဲ့အလုပ်ရက်တစ်ခုကိုလုပ်မယ်အစပြုမယ်နော်ဟိုလောလောဆယ်ဇုံဂျုံယူကိုတာဝန်ယူပေးကြမယ်ဆိုရဲကတို့ကပြစ်တာခတ်တာတွေမလုပ်ကြတော့ဘူးတနက်ဖောက်တာတွေမရှိတော့ဘူးတနက်မဖောက်ကြတော့ဘူးယူကောက်ပဲဖြစ်တော့ရွဲ့ဥပောင်းလှုပ်ဆောင်ကြမယ်ဆိုတဲ့လက်တွေ့ action တစ်ခုပါလာတယ်အဲ့ဒီ action ကနေပြီးတော့ကျွန်တော်ပြောသလိုပေါ့ရှေ့ကိုသွားပြီးတော့နောက်ဆက်တွဲနေတဲ့ကောင်းတဲ့ကောင်းရဲ့ကောင်းတဲ့ဖက်ကိုဥတီပြီးသွားနိုင်တယ်အဲ့တော့ NLD ကထုတ်တဲ့စိတ်မဲဟာလည်းပဲသူတို့ရဲ့သဘောထားကိုယူယူသားသားတင်ပြတယ်လို့လည်းကျွန်တော်မှတ်ယူပါတယ်ဒါပြောင်းလဲလာတဲ့အခြေအနေတရက်ပေါ်မှာဒါပေမဲ့ action ကတော့မပါသေးဘူးအဲ့တော့ကျွန်တော်တို့ကတော့ NAD ကိုကျွန်တော်တို့ဖိတာရက်ခချင်ရတော့ action လေးတွေပေါ့ဘယ်လိုဘယ်လိုဆွေးနွေးမလဲဘယ်လိုမူတွေကိုလုပ်မလဲနော်ဘယ်လို corporate လုပ်မလဲနိုင်ငံရေးအဖွဲ့ corporate လုပ်ပါလားလွှတ်တော်ထက်မှာ corporate လုပ်ပါလား cabinet မှာ corporate လုပ်မလားဆိုတာကတော့အသေးစိတ်လို့အောင်ပေါ့အဲ့တော့ကျွန်တော်ကတော့ NAD ဟာဟာကိုကြည့်ဆိုတယ်ဒါပေမဲ့ဒီထက်လက်တွေ့သဘောပါတဲ့ဟိုလုပ်ရလေးတွေကိုတော့ NAD ကနောက်တစ်ဆင့်ချပြဖို့လိုတယ်လို့တော့မြင်ပါတယ
်အခုဒီရခိုင်ပြည်နယ်ကရွက်ောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ရွက်ောက်ပွဲလုပ်ဖို့အတွက်ကိစ္စကတကယ်တမ်းကပြောစုရွက်ောက်ပွဲကော်မရှင်ကဆုံးဖြတ်ပြီးတော့လှုပ်ဆောင်ပါပါဒါပေမဲ့ကျွန်တော်တခုမေးချင်တာကအာဏာရ NLD ပါတီရဲ့သဘောထားပေါ့နော်ပြောရမဆိုရင်တော့တကယ်တမ်းရခိုင်ပြည်နယ်မှာအခုရွက်ောက်ပွဲတွေပြန်လုပ်မဲ့နေရာတွေမှာရှင်းပြိုင်မဲ့ဆိုရင်အဓိကပြိုင်ဘက်ကရခိုင်ပြည်သားပါတီကိုမြင်နိုင်ပါတယ်အဲ့တော့ရောပါတီချင်းသဘောထားက NLD ပါတီရဲ့သဘောထားရခိုင်ရွက်ောက်ပွဲနဲ့ပတ်သက်လို့ဘယ်သဘောထားဘယ်လိုများတိခောက်မိလဲဦးလာဆိုဘယ်လိုများမြင်ပါလဲ
ကျွန်တော်က NLD ဆိုရင်တော့ဟိုဘာမှဟိုခံစားမဟုတ်ဘူးရွက်ောက်ပွဲဆိုတော့နိုင်ရင်နိုင်ချုံရင်ချုံမှာကိုရဟုတ်နိုင်ရှင်မှုရတော့ဒီ area တွေကရခိုင်အမျိုးသားပါတီရဲ့တကယ် strong hold area တွေဆိုတော့ NLD အနေနဲ့ဟိုအနိုင်ရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ်ဒါပေမဲ့တပြည်လုံးအတိုင်းအတာအနေနဲ့ဥလွတ်တော်ပြည်ထောင်စုလွတ်တော်အခင်းချင်းမှာရောပြည်နယ်လွတ်တော်အခင်းချင်းမှာရော NLD ဟာတပြည်လုံးအတိုင်းနိုင်ငံနဲ့လူထုထောက်ခံမှုကိုရထားပြီးဒီဒီမိုကရေစီရွက်ောက်ပွဲမှာလည်းပဲသူတို့ဟာဟိုတော်တော်များများကိုကိုပါပေါ့ခြေနဲ့လောက်တဲ့အောင်မြင်မှုကိုရထားပြီဆိုလို့ရှိရင်နောက်လာတဲ့ရခိုင်ရွက်ောက်ပွဲကိုသူတို့သဘောချုံးပြီးဖြစ်စေနိုင်ပြီးဖြစ်စေချုံးဖို့တည်ကြရင်လည်းဘာမှမဖြစ်ဘူးအဲ့ပွဲကိုလှုပ်လှချင်းအားဖြင့်သူတို့ရဲ့ဂုံတိုက်ခါဟာပို့ပြီးတော့မြင့်လာစရာပဲရှိတယ်။ချုံတဲ့အတွက်လည်းချက်စရာလည်းမရှိပါဘူးเนาะ။တော့အဲ့လိုလို့ဖြစ်လို့ရှိရင်ရခိုင်မှာရှိတဲ့ရခိုင်မှာဦးအေးနဲ့ဗမာမြန်မာတပ်မတော်ဂျာထဲမှာလည်းတိုက်ပွဲတွေညင်သွားပြီဆိုရင်ဒီနေ့အစိုးရကိုအကုန်လုံးပူးပေါင်းညှိနှိုင်းပြီးတော့ဒီညင်တိဆောက်ပြီဆိုရင်ရခိုင်ပြဿနာဟာတစုံတရာလေးလမ်းသာပေါ်လာမယ်။ဘာလို့ဆိုရခိုင်ဧရိယာဟာအကုန်လုံးသိတဲ့အတိုင်းပဲပထဝီနိုင်ငံရေးနဲ့နိုင်ငံတကာရေးခေတ်နဲ့ဆက်ဆက်ပြီးတော့အမတန်ဆိုရင်ကြာကြောက်ကြောက်နေနေတခုဖြစ်နေတယ်အဲ့တော့ဒီဟာကိုဖြစ်ရှင်းဖို့အတွက်လည်း NLD အတွက်အများကြီးအလားအလာကောင်းနေတယ်အဲ့တော့ဒီဟာလေးကိုနိုင်ငံရေးရမိမိရေးရမဆုတ်ကင်တိုင်းရင်တော့ NLD အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးရခိုင်အတွက်လည်းမကောင်းဘူးဘယ်သူအတွက်မှမကောင်းပါဘူး
အခုလက်တလုံးနေထိုင်ရရွက်ောက်ပွဲမှာရခိုင်ပြည်နယ်ထဲမှာအသာရနေတာကျွန်တော်သိထားတော့ရခိုင်မျိုးသားပါတီလို့ဖြစ်ပါလေဘလို့အခြေအနေရှိပါလဲနောက်ဆုံးရလက်က
ဦးနောက်ဆုံးရလက်ကတော့ရခိုင်မျိုးသားပါတီပဲနေရာတော်တော်များများမှာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ NLD ရဲ့ stronghold လို့ပြောနိုင်တယ်ပေါ့နော် NLD အပြင်တော့အခိုင်အမာနိုင်ခဲ့တဲ့ကျွန်တော်တို့မအောင်လို့မျိုးနေတော့တန်ကိုးလို့မျိုးနေမှာလည်းပဲရခိုင်ကရခိုင်ပါတီကပဲနိုင်ပါတယ်ဆိုတော့ဒါမဲ့ NLD ကလည်းဒီ area ပေါ့လေတန်တွဲတို့ကွာတို့မှာလည်းသူတို့ရဲ့ဩဇာအာဏာတော့နိုင်ငံရေးအဖြစ်စီယုံထားနိုင်တဲ့နေထားတစ်ခုရှိတယ်ဆိုတော့အခင်းချင်းကအဲ့လိုရှိတယ
်ရခိုင်ပြည်နယ်ရဲ့လွတ်တော်အခြေအနေကအခုရထားတဲ့အဲရွက်ကောက်ပွဲလုပ်နိုင်တဲ့အနေအထားနဲ့လွတ်တော်ခေါ်ယူနိုင်တဲ့အနေအထားရောရှိပါလားပြည်နယ်လွတ်တော်ကိုပြောတာပါ
အခုလုပ်မယ်အခုအနေအထားကတော့လေဟိုအခက်ခဲရှိတယ်ဗျာရှိတယ်ဆိုတော့ကျွန်တော်တို့ကပြည်နယ်လွတ်တော်မှာအရင်တော့က48ယောက်ရှိ48ယောက်ရှိတာပေါ့နော်ကျွန်တော်တို့ဟိုရွက်ကောက်ခံက34ယောက်တက်မတော်ကိုယ်စားလှယ်က12ယောက်ရှင်းဝန်ကြီးကတယောက်ဆို48ယောက်ပဲရှိတယ်ဟုတ်ကရွက်ကောက်ခံကိုယ်စားလှယ်ကကျွန်တော်တို့15ယောက်ရှိတယ်တော့75ရုပ်ဆိုရင်တက်မတော်သား9တက်မတော်ကိုယ်စားလှယ်9ရောက်20ရှင်းဝန်ကြီးတယောက်ဆို21ဆိုတော့ကျွန်တော်တို့ရှိသေးရှိတိုက်တဲ့46ရောက်ထဲမှာ20ပဲရှိတယ်ဆိုတော့ကျွန်တော် under 50ပဲ under 50ဆိုရင်တော့လုံးရင်တော့ဖြစ်တာပေါ့ဒါပေမဲ့ democratic legitimacy ရဆိုရင်တော့စိတ်အားရစရာတော့မကောင်းဘူးเนาะအဲ့တော့ဒီလုံလောက်နဲ့လွတ်တော်တစ်ခုကို run လုပ်မယ် cabinet တစ်ခုကိုဖွဲ့မယ်ဆိုတာကတော့စိတ်တဘာဝမကြောက်ဘူးလို့မြင်တယ်အဲ့တော့ကျွန်တော်တို့ဘလို့မကိုဂုံတိုက်ခရှိတဲ့ဟိုလွတ်တော်တစ်ခုဂုံတိုက်ခရှိတဲ့အစိုးရတစ်ခုတော့ဖြစ်လာနိုင်မယ်လို့မမြင်ပါဘူး
ဟုတ်ကဲ့ခင်ဗျာဦးလာဆိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြေချပြီးတာ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ခုဆို2020အတွေ့အကြုံရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံတကာနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီရင်ခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်။နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သအနိုင်ရသွားပါပြီ။တမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်အောင်စုအဆင့်အတွက်33နေရာရပြီး50နေရာရခဲ့တဲ့2015ခုနှစ်တုန်းကလည်းနှိုင်းရှင်ရင်20ရာခိုင်နှုန်းလောက်ပိုနေသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြိုင်ကြတဲ့အနိုင်ရပါတီ၊အနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောင့်ကြည့်အဖွဲ့တွေနဲ့နိုင်ငံတကာအသံဝဲကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းတော့ခံပေးထားတဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ချိန်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘာကြောက်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။အလုံးသိကြသည်ဖြစ်တဲ့အတိုင်းပြည်ခိုင်ဖြိုးပါတီဆိုတာအရင်ဆက်အာဏာရှင်တွေလက်ထက်တီထောင်ထားတဲ့ပြည်ခိုင်ဖြိုးအသင်းကြီးကနေပေါက်ဖွာလာတာပါ။2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ပရေမင်းဆက်အချင်းအကြကြီးအုပ်စိုးသွားနိုင်အောင်ဆရာနာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါ။တမနရွေးနိုင်အစိုးရဖွဲ့နိုင်တဲ့တီထောင်စုအဆင့်လွှတ်တော်ထဲမှာတက်မတော်ကာကွယ်ဦးစီးချုပ်ကဓာတ်ရိုက်ခတ်တဲ့တက်မတော်သားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာတဲ့ဒီခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးတမနရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါ။ဒီအတွက်ဒီခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာတီထောင်စုအဆင့်မဲဆန္ဒနေမည်စုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီ။အဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညီဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အဆင့်ဆင့်နဲ့အုပ်ချုပ်ရေးရန်တရားအဆင့်ဆင့်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းတင်ဆင်ထားခဲ့တာဖြစ်ပါတယ်။2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခိုက်ပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြည့်အဝအနိုင်ရခဲ့ပါတယ်
။2015ထွေထွေရွေးကောက်ပွဲမှာတော့ငွေစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူး။ရွေးကောက်ပွဲအကြိုကာလ ပြည်ခိုင်ပြုတ်ပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးရှင်မလက်ထက်ရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူဥရှင်မခိုင်သားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာအကြီးအကျယ်ရှုံးနိမ့်မှုကိုတော့ရှောင်လွှဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြည်ခိုင်ပြုတ်ပါတီဟာတပ်မတော်ကြောထောင်တော်ခံပြုပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုရည်ရွယ်ပြီးရွေးကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူး။လွတ်တော်ထဲမှာလည်း NLD ကိုအတိုက်ခံလုပ်ဖို့အင်အားသိပ်မရှိတဲ့အခါတပ်မတော်နဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ်
။တကယ်တော့ပြည်ခိုင်ပြိုးပါတီအနေနဲ့တပ်မတော်နဲ့အဲ့ဒီလိုပူးပေါင်းပြနေခြင်းအပြင်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူး။တီတူကြိုက်ချင်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူးပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ9နှစ်တာအချိန်ရခဲ့တည်တိုင်းငွေအားဒဏ္ဍာဥ္စာအားကြောထောင်နောက်ခံအားရှိပါလျက်နဲ့တိခိုက်ပြိုးပါတီဟာတီတူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးအောင်တာဘာတစ်ခုမှမင်မရရလောက်တာမတွေ့ကြရပါဘူးဘာသာရေးလူမျိုးရေးမုန်တီးမှုတွေကိုဟိုနားတစဒီနားတစမီးပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတသာတဖုံထောက်ခံအားပေးရင်တီတူလူလူမကြိုက်မနစ်သက်တဲ့အနေအထားပိုးပိုးကြီးရောက်လာတာကိုတွေ့ကြရပါတယ်။ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ်။မဲရအောင်တီတူလူလူကိုနီးအမျိုးမျိုးနဲ့စီယုံဆွဲဆောင်ရမယ်အစားတီထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်ပြစ်တင်တာတွေကိုပဲတောက်လျှောက်လုပ်ကင်လာခဲ့ပါတယ်။ပိုဆိုးတာကရွေးကောက်ပွဲနီးလာချိန်မှာတီတူလူထုထောက်ခံမှုမရလို့လွတ်တော်ရဲလုံးဝကိုစားမပြုနိုင်တဲ့ပါတီတချို့ကိုဥဆောင်ပြီးတပ်မတော်ကာကွယ်ဦးစည်းချုပ်နဲ့တွေ့တွေ့ဝိုက်ပြီးအာဏာသိမ်းဖို့တောင်းဆိုတဲ့ပွဲကိုစီစဉ်သူဖြစ်ခဲ့ပြန်ပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာတော့တီထောင်စုအစ်င်မဲဆန္ဒနေမြီစုစုပေါင်းရဲ့900ရာခိုင်နှုန်းလောက်ပဲရှိမဲ့33ညရာပဲနိုင်ပါတော့တယ်။စက်ပြီးဆန်းစစ်ကြည့်လိုက်ရင်အနာရတဲ့ဆိုတဲ့မဲဆန္ဒနေမြီတွေဆိုတာကလည်းကိုကိုကျွန်းလိုဇေရာတီရီလိုကရင်ပြည်နယ်ပေါ်လို့အစရှိသဖြင့်တက်မဲအမျိုးမျိုးရတဲ့နေရာတွေဖြစ်နေတာကိုလည်းတွေ့ရပြန်ပါတယ်။ပြောရရင်တကယ့်မဲဆန္ဒရှင်ပြည်သူတွေကြားမှာဆိုရင်အနိုင်ရဖို့မဖြစ်နိုင်လောက်တဲ့ပါတီအဖြစ်ရောင်မှန်းမသိရောက်သွားနေတာသတိပြုမိနိုင်ပါတယ်။အားလုံးကိုညီကုန်းချုပ်လိုက်ရင်ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာအရင်ဆင်အနာရှင်တွေချမှတ်ပေးသွားတဲ့လွှတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးအစိုးရအာဏာရယူနိုင်ရေးရွေးကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရဖို့တီတူရီစီကနေဆန္ဒမဲရယူပေးရမယ်တာဝန်ထမ်းဆောင်နိုင်ခြင်းရှိတော့ဘူးဆိုတာတေချာသလောက်ဖြစ်သွားပါပြီ
။လာမယ့်ချိန်ပြည်ခိုင်ပြိုးပါတီကိုပြည်သူ့အကြိုက်ပါတီမဲရအောင်လုပ်မဲ့ပါတီအဖြစ်အသွင်ပြောင်းမယ်ဆိုရင်လဲတပ်မတော်ရဲ့ရည်တည်ချက်နဲ့သွေးဖြီးတဲ့ပါတီငကိုဆေးရနာရှင်တွေချမှတ်ထားတဲ့လမ်းကြောင်းကနေသွေးဖြီးသွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ပါတယ်။လက်ရှိရွေးကောက်ပွဲအပြီးမှာပြည်ခိုင်ပြိုးနဲ့မိဖက်အဖွဲ့အစည်းတွေကထုတ်တဲ့ထုတ်ပြန်စာမှာတပ်မတော်နာမည်ဓာတ်ရိုက်မသုံးဆွဲတော့သလိုရွေးကောက်ပွဲရလတ်ကိုလက်မခံဘူးဆိုတော့ပြည်ခိုင်ပြိုးရဲ့ယက်တီချက်တပ်မတော်ရဲ့သဘောထားမဟုတ်ဘူးဆိုပြီးတပ်မတော်ဘက်ကထုတ်ပြောလာတာမျိုးရှိနေပါပြီ။နောက်တပ်မတော်ဘက်ကသာပြည်ခိုင်ပြိုးပါတီကိုအသုံးမပြုတော့ဘူးဆိုတဲ့အခြေအနေမျိုးကိုရောက်လာခဲ့ရင်တော့ပြည်ခိုင်ပြိုးပါတီဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေအသွင်ပြောင်းထားတဲ့တိုင်းသားစီလုံးညီညွတ်ရေးပါတီတာဆာညာပါတီနီးတူတဖြည်းဖြည်းမိမ့်မိန်သွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ကြောင်းပ
နေဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတယ်တော်ရရှိနေရဲ့နှစ်ချက်တင်နဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှိနေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်အဦးဆုံး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို Facebook ကနေတိုက်ရိုက်နားဆင်ကြည့်ရှုပြီးတော့အောက်မှာရေးလာကြတဲ့တော်ရရှိနေရဲ့နှစ်ချက်တချို့ကိုပြောပြပေးကြပါမယ်။ဝင်းရွယ်ဆိုတဲ့တော်ရရှိက VOE သတင်းဌာနဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။သတင်းအမြဲကြည့်သူဖြစ်ပါလိမ့်မယ်။ဟုတ်ကဲ့ပါ။အမြဲတမ်းအားပေးနေတဲ့သူတို့လို့ကျေးဇူးတင်ပါတယ်နော်။ ချက် VOE ကိုရေးလာတဲ့သောရရှင်တယောက်ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကလူငယ်စာရေးဆရာဇင်ရော်မူနေမီပါတဲ့သူက
မင်္ဂလာပါ VOE ရဲ့ VOE ရဲ့အမာခံပြိတ္တာပါငယ်ငယ်ကကြားဖူးတာတခုရှိတယ်ကြ VOE ရဲ့ BBC ရင်တိုက်ပေးနေသည် RFA TVB တွေ့ထုတ်နေသည် Clausen အတော့ကျန်လေလိုင်းတိုင်လူတက်သမားနားပြောင်လေနဲ့တတိထားတဲ့အယူရောက်လာတဲ့အခါကျတော့ပဂတိရှိတရားနဲ့ရှင်လိုက်တဲ့အခါအဲ့ဒီစကားဟာလုံးဝယုတ်တိမရှိတဲ့မမှန်လောက်ချံဝါရဖြစ်မှုဆိုတာတည်လာရတယ်ကြတကယ်တော့ဘူရော်ရာတေချာတိကျခံလုံတဲ့တရင်တွေကိုတိတူတွေစီရောက်ပို့ပေးနေတဲ့တရင်ဌာနတခုဆိုတာအကျွင့်မေယုံကြည်လက်ခံပါတယ်တက်တီကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့တရင်အမှန်တွေကိုပြန်ကြားပေးနေလို့ပါဘူရော်ရဲ့ထုတ်လွှင့်တဲ့တရင်နဲ့မြေပြင်ကအမှန်တရားနဲ့ကွက်တိဖြစ်နေလို့ပါနောက်လေးစင်ဆက်မပြအမှန်ကန်တိကျတဲ့တရင်တွေကိုထုတ်လွှင့်ပေးပါဗျအင်တာနက်မရတော့ဘူရော်ရကိုပဲအောက်ကူနေရပါတယ်ဗျဘူရော်ရကဘာတီတူရဲ့တေပါစေပူရရဲ့ဖွေးသားတွေလည်း COVID-19 ရောဂါဘေးမှကင်းဝေးကြပါစေ
။ဟုတ်ကဲ့ COVID-19 ဘေးကကင်းဝေးပါစေဆိုလို့ထပ်တူပြန်ပြီးတော့ဆူတောင်းပေးခြင်းပါတယ်။ကျေးဇူးလည်းတင်ပါတယ်နော်။ဒီတော်ရရှင်ပြောတဲ့ VOR ထုတ်လွှင့်တဲ့သတင်းတွေနဲ့သူတို့ဒေတာမြေရင်းကအမှန်တရားကွက်တီဖြစ်နေပါတယ်တဲ့။ဟုတ်ကဲ့ဒါကတော့ဒီတော်ရရှင်ကဒီသူတို့နယ်မြေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးတော့ပြောလာတာပါ။ဒါပေမဲ့ကျွန်တော်တို့ VOR ကသတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ရင်တော့အဲ့လိုမျိုးတရင်အမားတွေကိုတမင်တသက်ပေါ့နော်နိုင်ငံပြိုကွဲအောင်လုပ်နေရဲဆိုပြီးရေးတဲ့စာတွေကိုလည်းမကြခဏရရှိပါရဲ့ဒါနဲ့ပတ်သက်ပြီးတော့တော်ရရှင်ထာဝရရှင်ဆိုတဲ့တော်ရရှင်ဒီတော်ရရှင်ကတော့ကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုအောက်မှာဒီ Facebook စာမျက်နှာမှာလာပြီးတော့ comment ရေးသွားတာဖြစ်ပါရဲ့ဒီတော်ရရှင်ကဘယ်တရင်ကိုမဆိုပဲ comment ပေးကြရတဲ့သူများတဲ့အပြောဆိုတွေစင်ကြကြပါရိုင်းဆိုင်တဲ့လူမျိုးရိုင်းဆိုင်တဲ့တိုင်းပြည်ဆိုတာမကောင်းပါဘူးရုံရင်ကျန်တဲ့စကားတွေလက်လွတ်စပယ်ပြောဆိုတာမျိုးတွေတစ်ဖက်သားမခံစီမခံတာဖြစ်အောင်ပြောတာမျိုးတွေစသဖြင့်မလုပ်ပါနဲ့ဆိုတော့သွားရှင်ထားဝစဉ်ဆိုတော့သွားရှင်ဒီ comment တွေနဲ့ပတ်သက်ပြီးရေးသွားပါတယ်ဒီသွားရှင်ပြောသလိုပဲဒီ Facebook စာမျက်နှာပေါ်မှာတော့ဒီသွားရှင်မျိုးစုံရေးနေကြတဲ့စကားတွေတော်တော်ရုံရုံရင်စကားတွေလည်းပါတာတွေ့ရပါတယ်နော်ဒီလိုရေးတဲ့အခါမှာတခြားဖတ်ရှုရတဲ့သွားရှင်တွေအားလုံးတွေလည်းဟိုအနှောက်ရှက်ဖြစ်ရတော့အမှန်ပါပဲနော်ရှင်ရေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သွားရှင်တွေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းဖီကလက်ခံရရှိပါရနော်အဲ့ဒီခါစာတချို့ကိုအခုပြပြပေးသွားခြင်းပါ යි ဒီတစ်ပတ်တော့မကြခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သွားရှင်တချို့ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါ යි ကြော်ထုံးဆိုတဲ့သွားရှင်ကမင်္ဂလာဝါ VOE ရဲ့2020ရွေးကောက်ပွဲကတော့ဖြစ်ပြီးဆုံးသွားပြီမယ်ရခိုင်ပြည်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမိုကရေစီရဲ့အနှစ်သာရရှာမတွေ့ဘူးပြရတယ်လက်ရှိအာဏာရပြည်သူဆိုရကနိုင်ငံရေးအရာအကွက်ကြကြအမျက်ထုတ်သွားတယ်လို့လည်းမြင်နေတဲ့ဒါကသူ့ရဲ့ကိုယ်ပိုင်မြင်ကိုပြောပြတာဖြစ်ပါတယ်ဒီမိုကရေစီအနှစ်သာရဆိုတာပါလဲနည်းနည်းဖြေကြားပေးစီစမှာ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ကိုကျန်းမာကြပါစေကိုဗစ်ရောဂါမှလည်းကင်းဝေးပါစေဒီတော့ရှင်ကရခိုင်ပြည်နယ်ကြောက်တော်မျိုးကရေးလာတဲ့ပြည်သူတယောက်ဖြစ်ပါတယ်။ဖီယိုရီကထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးနောက်ထပ်ရေးလာတဲ့တော်ရှင်တယောက်ကတော့ KB ဇော်အောင်ဆိုတဲ့တော်ရှင်မှာသူကမဲ့အင်ဂျင်ကိုပြောပြပါရဲ့ COVID-19 vaccine ဒီ COVID-19 ကရောဂါကာကွယ်ဆေးအကြောင်းပေါ့နော်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါက်တာဇီယာတက်နဲ့ Skype ကနေပြီးတော့ interview နောက်ထပ် update လုပ်ပေးပါအောင်နဲ့ဟုတ်ကဲ့ပါရှင်မဲ့အင်ဂျင်ဒီစာကိုတွေ့မယ်ထင်ပါတယ်။ကျွန်မထပ်ပြီးတော့လည်းပြောလိုက်ပါအောင်မယ်မမရဲ့သွားရှင်နေအားလုံးအခုနောက်ဆုံးဟို90ရာခိုင်နှုန်းအောင်မြင်ဆန်းသက်ပြီးစီးပြီဆိုတော့ Pfizer COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ဝင်စားရှိနေကြတာဖြစ်ပါရဲ့နော် COVID ဆိုတော့ American ပြည်တော်စုမှာ COVID ရောဂါကူးစက်မှုတွေတအားပြန်ပြီးတော့မြင့်တက်လာတဲ့အတွက်ကြောင့်မလို့ဝေးကနေလှမ်းပြီးတော့စိတ်ပူပေးနေပါတယ်ဆိုတော့သွားရှင်ကျမတို့စီကိုစာရေးနေကြတကုံမျိုးသက်ကသွားရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးကြပါလိမ့်ရှင်
ဒီတရနှစ်ရအတွင်းအမေရိကန်နိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်ချင်းတိုးလာမှုအတွက်ကျွန်တော်တို့အထူးပဲစိတ်ပူပင်သောကရောက်ရပါတယ်ခင်ဗျာတစ်ဖက်မှာလည်းအမေရိကန်ထိပ်တန်းဆေးကုမ္ပဏီ Pfizer ကရောဂါကာဝယ်ဆေးထုတ်လုပ်မှုကအောင်မြင်မှုတွေတိုးတက်ရနေရဆိုတဲ့သတင်းကောင်းလေးအတွက်လည်းအလွန်ကြိုဆိုပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်2020ခုနှစ်ဟာစိတ်မချမ်းမြေ့စရာတိုက်ပွဲတွေသဘောထားကွဲလွဲမှုတွေနဲ့ဒုက္ခတွေရပ်သားပိတ်ဆို့မှုတွေနဲ့အနည်းဆုံးနာမည်ဆိုးပြမှုကြီးကမ္ဘာတရားရုံးနှစ်ရုံးမှာတရားတပောင်ရဆိုင်မှုကြီးတွေနဲ့လည်းရင်ဆိုင်ခဲ့ရတာပါဒါပေမဲ့ဗမာစကားတစ်ခုရှိသလို၎င်းရဲ့ဒီဘက်မှာညမနောက်ဘူးဆိုတဲ့စကားအတိုင်း ကျွန်တော်တို့သကောင်းတော်နဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အချိန်ကြီးကောင်းတရင်ကောင်းပြီထွက်ပေါ်လာဖူယိုရီကလည်းအလုံးပြည့်စုံတဲ့တရင်တွေတရင်ဆောင်ပါရီအမြင့်သဘောထားတွေထုတ်ဖော်ကြိုးစားကြတာတွေဒီလိုဝမ်းသာစရာနားထောင်ရလို့ဝမ်းသာအားရဖြစ်ရပါတယ်ဖူယိုရီကိုလည်းအထူးကျေးဇူးတင်ကြောင်းပြောပြရစေဒီအချိန်ကြီးရရပုံမှာကျွန်တော်နောက်ထပ်မကြီးငတ်အာမရတာကရှီလီလုံးရေတော်ပုံမှာတက်ကြွဆောင်ဆ ီခေါင်းဆောင်တွေဟာမြန်မာနိုင်ငံရေးမှာတုတ်တက်မှုတွေရနိုင်အောင်တုံ့ပြန်တိုက်တိုက်လက်တွေ့ကြကြပါဝင်လုပ်ကိုင်ပြီးမိမိတို့နိုင်ငံရေးကိုကြီးစောက်ရခြင်းမကြရရဲ့အချက်ပါနိုင်ငံရေးဆိုတာလူလူအပေါ်ကိုကြီးစောက်ရတာဖြစ်တယ်ဆိုတဲ့စကားအရာမိမိယုံကြည်ချက်ကိုလူလူအပေါ်ဖြစ်အောင်ဒီမိုကရေစီလမ်းစဉ်တွေအတိုင်းလက်တွေ့လုပ်ကိုင်ပြီးပါတီနိုင်ငံရေးကိုလက်တွေ့သင်ယူသင့်လာပါဘာပဲဖြစ်ဖြစ်2021ကတော့ကျွန်တော်တို့နိုင်ငံအတွက်အကောင်ဘက်တူတက်တဲ့ဘက်ညီညွတ်တဲ့ဘက်ငြိမ်းချမ်းတဲ့ဘက်ကိုဥတည်ရဖြစ်စဉ်လို့ပြောချင်တာပါဗျာကျေးဇူးတင်ပါတယ
်ဦးလာထွန်းဖြစ်ပါတယ်အမေရိကန်ပြည်အစုကဒီကက်ယောဂါအကြောင်းနောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေဒါရီအားလုံးကိုသတင်းနေ့တိုင်းနားထောင်နေတဲ့ဦးလာထွန်းကောက်ွယ်စည်းအတွက်လည်းဝမ်းသာတယ်လို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတချို့ပုံမှာလည်းအားမလို့အားမရဖြစ်ရပါတယ်ဆိုတာသူစာမှာတွေ့ရပါတယ်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပဲဒီပြီးခဲ့တဲ့စနေရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့ရွှေနေကန်နဲ့ပတ်သက်ပြီးတော့သရရှင်ကြီးရေးလာတဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးကြပါမယ်။ရွှေနေကန်ကတော့ကျမတို့ဒီရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေရွေးကောက်ပွဲမတိုင်ခင်သတင်း6ပတ်မှာကလေးကစပြီးတော့ထုတ်လွှင့်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်တွေတည်ထားတဲ့နေရာတွေကိုဆွေးနွေးတင်ပြပေးနေသလိုအခုရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာလည်းရွေးကောက်ပွဲလွန်ကာလဒီပါရီများဆက်လုပ်ကြမလဲပါရီဆက်ဖြစ်လဲဒါတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးပွဲစကားဝိုင်းတင်ပြပေးနေတာဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးခဲ့တဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးစိန်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာရန်မျိုးသိန်းနောက်ပြီးတော့နိုင်ငံရေးဆောင်မတွေရေးတဲ့မောင်ညာနာနဲ့တမိုင်းသူတေတီဒေါက်တာအောင်မျိုးတို့နဲ့ဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ဒီမှာသောရရှင်ဒေါ်မြင့်မြင့်သိန်းကကျေးဇူးပါတဲ့။ဒီနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းမောင်ညာနာနဲ့ဒေါက်တာအောင်မျိုးဆွေးနွေးသွားတာတွေအရန်ကောင်းပါလေတဲ့။နောက်ထပ်သောရရှင်တယောက်မာကဝန်တာဆိုတဲ့သောရရှင်ကတော့အတော်တန်မိုးရှိတဲ့ဇာတ်ကားတွေပါ။ခေါင်းဆောင်တွေတိကြပါစေ။လိုက်နာကြပါလက်ခံကြပါလို့ဒီသောရရှင်မှတ်ချက်ရေးလာပါတယ်ရှင်။သောရရှင်ရဲ့စာရီကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့သောရရှင်ရဲ့အတွက်မြစ်တာဒေလက်စာမြန်မာသချင်းလေးတစ်ကုန်းနဲ့ဖြောက်ရေးပြီးမှဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးနေပါတယ်ရှင်သောရရှင်ကိုမွေးနေ့ဒီလက်ဆောင်တေးလေးတပုံးနဲ့ကြော်ပြေးပေးကြပါတယ်ရှင်။နိုဝင်ဘာလ14ရက်နေ့မှာမွေးနေ့ကြရောက်တဲ့ညီဖြစ်သူဘိုက်ကလေးတွေအကူဖြစ်တဲ့ကပ်ပလီက Happy Birthday ပါဘိုက်ကလေးကြီး။ဘဝမှာအရေးကြီးဆုံးဖြစ်တဲ့ရောနေသောမနာတီကာရာကိုဒီသချင်းလေးကအကောင်းဆုံးဖော်ကျူးနိုင်တာမလို့ဒီသချင်းလေးမွေးနေ့လက်ဆောင်ပေးလိုက်ပါတယ်။ဒီသချင်းကိုစုံမိလေးလေးမျက်ရည်ဝဲရတဲ့အထိအသေးပဲပြေဝလေးလေးပဲ။အဖေကိုလည်းသတိရတယ်မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ပြီးတော့မိဘတွေကိုအမျှဝေးပါလိဆိုပြီးတော့အောင်မြင်မှုကြီးကြီးမားမားမရချင်နေပါလူတွေကိုမင်းကြောင့်မျက်ရည်မကျစေနဲ့ပေါ့ကွာရန်သူတစ်ထောင်လဲကြဖို့မင်းမစွမ်းနိုင်လဲကွာလူတစ်ယောက်ဆွဲထူပါနောက်ကျောကိုဓာတ်နဲ့ထိုးလဲပြုံးပြလိုက်ပါအဖေဆုံးမစကားအမြဲနားထောင်မှညီလေးရတဲ့ဒီလောက်ဆိုရင်တော့ဒါဘာတခြင်းလဲဆိုတော့တိတ်ချစ်ဗျူရီတော်ရရှင်တော်တော်များများလဲသိပြီးလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့တေးရီကနေတေးတန်ရှင်မျိုးကြီးတည်ဆူထားရင်ညီလေးဆိုတဲ့တခြင်းဖြစ်ပါလေရှင်။ ကျွန်တော်ဒီနေ့ဒီသတင်းလေးကိုမွေးနေ့ဒီလက်ဆောင်ဖြစ်နေဖွင့်ပေးချင်ပါတယ်။ဖီဝီတက်ချစ်တော်ရရှင်နေအားလုံးနဲ့အတူတူနားဆင်ကြည့်ဒီသတင်းလေးနှစ်ခြိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့ညီလေးဆိုတဲ့သတင်းကိုနားဆင်ကြည့်ပါစို့
။ဒီရဲ့ဘဝကခဏမှမိတော့ခုလိုပါ။တနေ့နေ့ကြာတော့ပြာပုံဖြစ်မှာ။ไกลเกอูเรตะไมวีดาตะนิอดีตีลามามินจองอาลองเปียวเปซีปอคาบวาดาเนียชีเดเลเนนชาตะปาเซปะโดมามะชงกูกวาอีลีชาตะนิเนมินจองเปียวจิมาลูรีวาเมียวยาซีปา
သားပေးဖို့လာကြတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bernice.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
ဒီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Slovakia နိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစည်းကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Italy နိုင်ငံက Rubric Anzardon အနုပညာရှင်တဦးဟာ Rubric Anzardon 6000 ကိုသုံးပြီးမှန်ကူကွက်အနုပညာတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mackin Chu တွေတို့ကတင်ဆက်ထားပါတယ်
။ဆိုဇက်ကီယာနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစင်းကိုအောင်မြင်ရန်စမ်းသပ်နိုင်ခဲ့ပါတယ်။ Client Vision ကုမ္ပဏီဟာအဲကားလိုနာမည်ပေးထားတဲ့ဒီကားကိုဆိုဇက်ကီယာနိုင်ငံအနောက်ပိုင်းကလေယာဉ်ကွင်းတစ်ခုမှာစမ်းသပ်နိုင်ခဲ့တာပါ။ကားရီလိုပိန့်တက်ထားပြီး3မိနစ်အတွင်းလေယာဉ်အတောင်ပိုင်းတွင်အမည်ကိုဖြန့်ထုတ်ပြီးပြန်တန်းနိုင်ပါတယ်။အကွာဝေးပိုင်း620ကျော်ပြန်တန်းနိုင်ပြီးအလေးချိန်ပေါင်း440တည်ဆောက်နိုင်ပါတယ်။ဒီကောက်ကတော့ဥရောပလေကြောင်းဘေးကင်းလုံခြုံရေးအေဂျင်စီ EASA ရဲ့စစ်ဆေးမှုကိုလည်းခံယူခဲ့ပြီးတော့ Slovak လေကြောင်းဦးစီးဌာနကလည်းကားပြန်တစ်စင်းအဖြစ်မှတ်ပုံတင်ထုတ်ထားပေးပါရယ်။ဒီကားတစ်စင်းဟာအမျိုးအစားအယောက်ပုံစံပေါ်မှာမူတည်ပြီးအမေရိကန်ဒေါ်လာ6သိန်းကနေ9သိန်းခွဲကျတင်မှာပါ။ဒီအဲကားကိုအပျော်စီးအတွက်ရောအငှားယဉ်အဖြစ်ပါအသုံးပြုနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ကြေညာထားပါရယ်ရှင်။
ဒီနိုင်ငံက Rubic Anzardon အနုပညာရှင်တယောက်ဟာ Rubic Anzardon 6000ကိုသုံးပြီးမှန်ကူကွက်ပကြီးပုံတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့ဘက်ကကျင်းပခဲ့တဲ့နေ40မြောက် Logic Bahini နဲ့ Red Bull Rubic Anzardon ကမ္ဘာဖလားပြိုင်ပွဲမှာအခုလိုပုံကိုဖန်တီးခဲ့တာပါ။အသက်26နှစ်အရွယ်အီတလီနိုင်ငံသား
ဂျီယိုဗာနီကွန်ထရာဒီဟာ24နိုင်လောက်ကြာမဲ့မှန်ကူကွက်ပကြီးကို16နိုင်အတွင်းဖန်တီးခဲ့တာပါအလျား18ပေကျော်အနံ12ပေကျော်ကျော်ရှိတဲ့ဒီမှန်ကူကွက်ပကြီးမှာဂရိနတ်ဖျားအက်ဒလက်စ်ဟာရူဘရစ်အန်ဇာတုံးကြီးကိုထမ်းထားတဲ့ပုံစံဖန်တီးထားပါတယ်အဲ့ဒီပုံမှာတုံးထားတဲ့ရူဘရစ်အန်ဇာတုံးတွေကိုလည်းတတုံးကို9စက္ကန့်အတွင်းဖြည့်ရှင်းခဲ့တာပါအခက်ခဲဆုံးအပိုင်းကတော့အချိန်အကြာကြီး6ရောက်အနာခံထိုင်ပြီးဒီပုံကိုဖန်တီးရတာပါလို့ကွန်ထရာဒီကပြောပါတယ်ဒီရူဘရစ်အန်ဇာတုံးလေးတွေကို1984ခုနှစ်ကအာနိုရူဘရစ်ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ Magic Cube လို့နာမည်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့1980ခုနှစ်မှာ IDL Twilight ကုမ္ပဏီကရူဘရစ်အန်ဇာတုံးအဖြစ်နာမည်ပြောင်းခဲ့ပြီးတကဘာလုံးကိုဖြန့်ချီခဲ့ပါတယ်ခင်ဗျာ
ဒီကနေ့တဲ့နှစ်ပတ်လောက်ကနယ်သာလန်နိုင်ငံရိုဒါဂျာမြို့မှာမိုးပြင်းရထားတဲ့ပြင်လန်းချော်သွားခဲ့ပေမယ့်ကံကောင်းထမှပြီးဝီလာ၅ရုပ်ထုကြီးရဲ့အမီးပေါ်တင်နေခဲ့ပါတယ်။ယထားက10မီတာလောက်အောက်ကိုကျသွားပေမယ့်လေကံကောင်းစွာပဲဝီလာ၅ရုပ်ထုရဲ့အမီးပေါ်မှာတင်ခဲ့တာပါ။တယောက်မှတန်ရာရခဲ့ရလည်းမရှိပါဘူး။ယထားမောင်းသူလည်းလမ်းပြတ်သွားခဲ့ပေမယ့်လို့ခီးတဲ့တွေလည်းမပါတဲ့အတွက်ကံကောင်းသွားတာပါ။တိုက်တိုက်ဆိုင်ဆိုင်ဒီဝီလာ၅ရုပ်ထုရဲ့နာမည်ကလည်းဝီလာ၅ကြီးကကဲတင်လိုက်တဲ့ပုံမြင်အကြောင်းဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီသတင်းကိုမြင်လိုက်ရတဲ့တွေကတော့ရထားကိုအခုအတိုင်းအမှုပညာလက်ရာတစ်ခုအဖြစ်နဲ့ဆက်ပြီးတော့ထားဖို့တောင်းဆိုခဲ့ကြပါတယ်။ရော်ဒတ်တဲ့ရထားတာဝန်ရှိသူတွေနဲ့ဒေသခံအနာပိုင်တွေကတော့အခုရထားလမ်းကိုအသုံးပြုဖို့ဘေးကင်းမှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဒီရထားနဲ့ရထားနောက်တွဲတွေကိုဘယ်လိုဖယ်ရှားရမလဲဆိုတာကိုစဉ်းစားနေကြပါတယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်မယ်လို့ဘိုင်ယန်ဆိုတဲ့ဝက်ဝင်တကောင်ကမှန်မှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ်။ไซเบรียတလိษံယုံကဘရိုင်ယန်ဝဲဝန်ဟာโจไบเดนနဲ့ဒေါ်နယ်ထရန့်ပုံထွင်းထားတဲ့ဖျဲသည့်နှလုံးကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူကဘိုင်ဒန်ကိုတေချာရွေးပြီးစားခဲ့တာပါဒီတလိษံယုံကပဲတခြားတက်တော်နှစ်ကောင်ကတော့ဒေါ်နယ်ထရန့်ကိုရွေးခဲ့ပါတယ်ဘာတဲလို့ခေါ်တဲ့ไซเบรียကြားကထရန့်ကိုချက်ချင်းရွေးခဲ့ပြီးခန်းလို့ခေါ်တဲ့ဘင်္ဂလားကြားပြူကြီးကတော့ဘိုင်ဒန်နဲ့ဆော့နေပြီးမှထရန့်ကိုရွေးခဲ့တာပါ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကျင်းပပြီးစီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden အနိုင်ရတယ်ဆိုတော့ပထမဆုံးချိန်ဖြစ်နေသမ္မတ Donald Trump ကအသိအမှတ်ပြုတဲ့လက္ခဏာတင်းငွေတွေနဲ့မှပြသခဲ့ပါတယ်ဒါပေမဲ့သူရှုံးနိုင်ကြောင်းတော့တည်ဝင်ထုတ်မပြောသေးပါဘူးအခုလိုမဲအတာစီမရတာဟာမဲမတမာမှုတွေရှိတာကြောင့်လို့အထောက်အထားမပြပဲပြောဆိုမှုတွေသမ္မတ Trump က Twitter မှာဇက်တက်ရေးနေတာဖြစ်ပါတယ်။ဒီလိုရေးသားမှုတွေတဲမှာ Mr. Biden ကိုရည်စွပ်ပြီးသူနိုင်တော့တာဟာရွေးကောက်ပွဲမှာမဲမတမာမှုရှိတာကြောင့်ဖြစ်ကြောင်းလည်းပါဝင်ပါတယ်။ Democratic Party ကပြန်တဲ့သူသမ္မတဟောင်း Joe Biden ဟာ January 20ရက်နေ့မှာကျန်းသစ္စာကျင်းဆိုပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့အတွက်လိုအပ်တဲ့ကိုယ်စားလှယ်နဲ့290တက်ပို့ပြီးရနေကြောင်းပြောဆိုနေပေမဲ့သမ္မတကတော့သူရှုံးနိုင်ကြောင်းတင်ဝင်ထုတ်ပြောဖို့အတွက်လက်မခံသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရတနင်္လာနေ့မှာကမ္ဘာတစ်လောဒီရောဂါအကူးဆက်ခံရသူ54တန်းကျော်ရှိသွားပြီဖြစ်ပါတယ်။ American, India နဲ့ Brazil နိုင်ငံတွေမှာကူးဆက်မှုအများဆုံးပါ။ American မှာကူးဆက်သူ17တန်းနီးပါးရှိပြီး India က 8.8 တန်းကျော်တယ်လို့ Brazil ကတော့ 5.8 တန်းကျော်ပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိ COVID-19 ကူးဆက်ခံရသူ9000နီးပါးနဲ့သေဆုံးသူစုစုပေါင်းက1,589 ဦးရှိသွားပြီဖြစ်ပါတယ်။စနေနေ့ကတရထဲရောဂါပိုးတွေ့ရှိခဲ့သူ1,000ကျော်ရှိပြီးရန်ကုန်တိုင်းက880ကျော်နဲ့အများဆုံးဖြစ်ပါတယ်။မန္တလေးတိုင်းက120နဲ့ပဲခူးတိုင်းက85ယောက်ပါ။ဗီယက်နမ်နိုင်ငံကနေကမ္ဘာကထပြုကျင်းပခဲ့တဲ့38ကျင်းမြောက်အာဆီယံထိပ်သီးဆွေးနွေးပွဲဟာတနင်္လာနေ့မှာပြီးဆုံးသွားပါပြီ။ RCEP ကဒေတာရင်းဗက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ထုတ်ဆိုနိုင်ခဲ့တဲ့အတွက်ဂုဏ်ပြုချီးကျူးကြောင်းအာဆီယံလက်ကျသဘာဝပတိဗီယက်နမ်ဝန်ကြီးချုပ်ကပိတ်ပွဲအခမ်းအနားမှာပြောပါတယ်ဆွေးနွေးပွဲပြီးမှာတော့2021မှာအာဆီယံအလှည့်ကျဥက္ကဋ္ဌလုံးမဲ့ဘရူနိုင်းနိုင်ငံကိုတာဝန်လွှဲရကြောင်းလဲဗီယက်နမ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.